သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရှင်များရှင်နှွေဦးရာဒီဟာတစ်ပင်ပန်းမှန်ပေါင်းစုံဖူးပွင့်ပြီးရာဒီဥထုကလည်းပွင့်လန်းလာတဲ့အတွေ့ဘဝအသစ်ကိုယူဆောင်လာတဲ့ရာသီလို့ဆိုနိုင်ပေမဲ့ဩစတြေးလျနိုင်ငံမှာနှွေဦးရာသီဟာမျက်ပင်တွေတခြားအပင်တွေနဲ့သစ်ပင်ပေါ်ကဝှမုံတွေဟာလေထဲပြန့်နှံ့တဲ့ဝှမုံရာသီစတင်ခြင်းလည်းဖြစ်ပါတယ်။ပန်းဝှမုံတွေနဲ့ဓာတ်မတည့်မှုကိုဘယ်လိုစီမံခန့်ခွဲနိုင်တယ်လဲဆိုတာကိုသိရှိနားလည်ခြင်းကသင်နဲ့သင့်မိသားစုအတွက်အရေးကြီးနိုင်ပါတယ်။ဩစတြေးလျတောင်ပိုင်းမှာအေးမြပြီးတော့ဆူဆွတ်တဲ့ဆောင်းရာသီကုန်ဆုံးပြီးတဲ့နောက်နှွေဦးရာသီရောက်လာပြီးရာသီအစ်စ်နဲ့အတူနှွေထွေးတဲ့နေရည်တွေကြည်လင်တဲ့ကောင်းကင်တွေပွင့်လန်းလာတဲ့အပင်တွေပန်းမတွေနဲ့အတူဝှမုံများစွာကိုလည်းယူဆောင်လာလေရှိပါတယ်။နှွေဦးရာသီအတွင်မျက်လုံးရားရန်ချင်းနာရီယိုချင်းဒါမှမဟုတ်မကြာခဏနာချေချင်းတို့ဖြစ်ပေါ်ရင်ဒါဟာ hay fever သို့မဟုတ်ရာသီအလိုက်ဓာတ်မတည့်မှုဖြစ်ပြီးနှာခေါင်းရောင်ခြင်းတွေဖြစ်နိုင်ပါတယ်။ပန်းဝှမုံတွေတင့်အဆုတ်ထဲရောက်ရှိသွားရင်တော့ဓာတ်မတည့်မှုကြောင့်ဖြစ်တဲ့ပန်းနာရင်ကြာယောဂါကိုလည်းဖြစ်စေနိုင်ပါတယ်။အဲ့ဒီလိုအခြေအနေတွေဟာဩစတြေးလျမှာအဖြစ်အများဆုံးဓာတ်မတည့်မှုဆိုင်ရာကျန်းမာရေးပြဿနာဖြစ်ပြီးတင့်အနေနဲ့သို့မဟုတ်တင့်အနီးနားကတစုံတူလဲအဲ့ဒီလိုဝေဒနာကိုခံစားရတာကိုမြင်ဖူးမှာဖြစ်ပါတယ်။တွဲဖက်ပေါမောက်ခဒေါက်တာဂျွိုင်းလီကဒီအကြောင်းကိုရှင်းပြပေးမှာဖြစ်ပြီးသူဟာအသက်ရှူလမ်းကြောင်းဆိုင်ရာနဲ့ဓာတ်မတည့်မှုဆိုင်ရာဆရာဝန်ဖြစ်ပြီး National Allergy Center for Excellence က Respiratory Allergy Stream အသက်ရှူလမ်းကြောင်းဆိုင်ရာဓာတ်မတည့်မှုအဖွဲ့ရဲ့တွဲဖက်ဥက္ကဋ္ဌတူလည်းဖြစ်ပါတယ်။ဒေါက်တာဂျွိုင်းလီက
Grass pollen is a major cause of allergic rhinitis, also known as hay fever, and seasonal allergic asthma. So together these are known as respiratory allergies. Respiratory allergies is actually the most common allergic problem in Australia. About a quarter of the Australian population may be said to be affected by hay fever.
မြေကနေလာတဲ့ဝှမုံကဓာတ်မတည့်တဲ့နှာခေါင်းရောင်ခြင်းဒါမှမဟုတ် hay fever လို့လူသိများတဲ့ယောဂါနဲ့ seasonal allergic asthma ရာသီအလိုက်ဓာတ်မတည့်တဲ့ပန်းနာရင်ကြားလို့ဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။အဲ့ဒါတွေကို respiratory allergies အသက်ရှူလမ်းကြောင်းဆိုင်ရာဓာတ်မတည့်မှုများလို့လည်းခေါ်ပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာဓာတ်မတည့်မှုဆိုတာဩစတြေးလျမှာအဖြစ်အများဆုံးသောဓာတ်မတည့်မှုပြဿနာတစ်ခုဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့လူဦးရေ၄ပုံတစ်ပုံလောက်ဟာ hay fever ဖြစ်ပွားနိုင်ပြီးဆယ်ရာခိုင်နှုန်းခန့်ဒါမှမဟုတ်လူဦးရေ၃သန်းလောက်ဟာပန်းနာရင်ကျဖြစ်ပွားနိုင်ပါတယ်။အဲဒီယောဂဝေဒနာနှစ်ခုစလုံးဟာအများအပြားတစ်ခုနဲ့တစ်ခုရှင်တွဲပြီးဖြစ်တတ်တဲ့အတွေ့တစ်ခုကိုခံစားရပြီးဆိုရင်ကြံတစ်ခုကိုခံစားရနိုင်ခြင်းများတယ်လို့လည်းပြောသွားခဲ့ပါတယ်။ပမောက်ခလီရှင်းပြချက်အရဩစတြေးလျအရှေ့ပိုင်းပြည်နယ်တွေဖြစ်တဲ့ Victoria New South Wales နဲ့ Australian Capital Territory ACT တို့ဟာ Rye grass လို့ခေါ်တဲ့ Rye မြက်ပင်ကဝှမုံတွေကြောင့် Allergic Rhinitis ဒါမှမဟုတ် Hay fever ဖြစ်ပွားရခြင်းရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ရှင်းပြထားပါတယ်
So introduced grass, so it tends to be these introduced grasses that are more the issue rather than native grasses. And that starts pollinating in September, October, peaking in November.
အဲ့ဒီမြက်အမျိုးအစားဟာပြည်ပကနေဝင်ရောက်လာတဲ့မြက်အမျိုးအစားဖြစ်ပါတယ်။ဒါကြောင့်ဒေသထွက်မြက်ပင်တွေထွက်ဒီလိုပြည်ပကနေဝင်ရောက်လာတဲ့မြက်တွေကပိုပြီးတော့ဒုက္ခပေးတတ်ပါတယ်။အဲ့ဒီမြက်တွေဟာစက်တင်ဘာလအောက်တိုဘာလမှာဝှမုံထုတ်လွှတ်မှုစတင်ပြီးတော့နိုဝင်ဘာလမှာဝှမုံထုတ်လွှတ်မှုကအမြင့်ဆုံးရောက်ရှိပြီးဒီဇင်ဘာလနဲ့ဇန်နဝါရီလလောက်မှာဝှမုံထုတ်လွှတ်တဲ့ရာသီကိုအဆုံးသတ်လို့ရှိပါတယ်။ Queensland ပြည်နယ်လိုတခြား Australia နိုင်ငံရဲ့အစိပ်ပိုင်းတွေမှာတော့ Tropical grasses အပူပိုင်းဒေသမြက်တွေပိုများနိုင်ပြီးသူတို့ရဲ့ဝှမုံရာသီကတော့နောက်ကျပြီးတော့ January, February, March လစတဲ့နွေရာသီလတွေမှာဖြစ်ပေါ်လို့ရှိတယ်လို့ရှင်းပြထားပါတယ်။တင်ကိုခန္ဓာရဲ့ကိုခန္ဓာအစနစ်ကဝှမုံအပေါ်လွန်ကဲစွာတုတ်ပြန်တဲ့အခါမှာ hay fever ဖြစ်နိုင်ပါတယ်။အဲဒီလိုလွန်ကဲတဲ့တုတ်ပြန်မှုကတင့်နှာခေါင်းမျက်လုံးဒါမှမဟုတ်အသက်ရှူလမ်းကြောင်းတွေမှာရောင်ရမ်းခြင်းကိုဖြစ်ပေါ်စေပြီးအဲဒီလိုစိတ်ပြည့်စရာဓာတ်မတည့်တဲ့ဝေဒနာကိုခံစားကြရတာဖြစ်ပါတယ်။
So when it's in contact with the eyes and nose, for example, that triggers the symptoms of hay fever, what we call inflammation, which is like a release of different chemicals from cells, which causes things like swelling, itching.
ဥပမာအဖြစ်ဝန်းမုံဟာမျက်လုံးနှာခေါင်းတို့နဲ့ထိတွေ့တဲ့အခါမှာဟေးဖီဘာရဲ့လက္ခဏာတွေကိုဖြစ်ပေါ်စေပါတယ်။ အဲ့ဒါကို ရောင်ရမ်းခြင်း inflammation ခေါ် cells တွေကနေဓာတုပစ္စည်းအမျိုးမျိုးကိုထုတ်လုပ်ပြီး ရောင်ရမ်းခြင်း ရယမ်းခြင်းတွေဖြစ်ပေါ်စေတာမျိုးဖြစ်ပါတယ်။အဲ့ဒီလူဝမုံတွေကိုအသက်ရှူလမ်းကြောင်းစနစ်ရဲ့အောက်ပိုင်းထဲရှူသွင်းမိရင်တော့အဆုတ်အတွင်းကအသက်ရှူလမ်းကြောင်းတွေရောင်ရမ်းမှုဖြစ်ပြီးပန်းနာရင်ကျလက္ခဏာတွေရရှိလာနိုင်တယ်လို့ပြောပါတယ်။ Michaela Diaz ဟာ Brisbane မှာနေထိုင်ပြီးတော့ຫນွေဦးရာဒီမှာဓာတ်မတည့်တဲ့ဟေးဖီဘာရဲ့တက်ရောက်မှုကိုနှစ်ပေါင်းများစွာပြင်းထန်စွာခံစားခဲ့ရသူဖြစ်ပါတယ်။
It's quite anxiety inducing because you never know how bad it's going to be. You never know what the weather's actually going to throw you. The symptoms are quite chronic. They can actually leave me housebound and they range.
ကျွန်မအတွက်တကယ်ကိုစိုးရိမ်ပူပန်မှုတွေဖြစ်စေပါတယ်။ ဘာကြောင့်လဲဆိုတော့အခြေအနေဘယ်လောက်ဆိုးရမလဲမသိနိုင်သလိုရာသီဥတုကဘာတွေယူဆောင်လာပေးမလဲဆိုတာကိုမသိရတဲ့အပြင်ယောဂလက္ခဏာတွေကအတော်ကိုဆိုးနိုင်ပါတယ်။တကယ်တော့ကျွန်မကိုအိမ်အပြင်မထွက်နိုင်အောင်လုပ်တဲ့အထိဖြစ်စေနိုင်ပြီးအရေးပြားရာရံနာတွေအဖုပိတ်ထွက်တာကနေနာချေတာချောင်းဆိုးတာနှာခေါင်းပိတ်တာမျက်လုံး ရရန်နာမျက်ရည်ယူတာတွေဖြစ်စေပြီးတခါတလေဆိုရင်ဖုတ်ဝင်နေတဲ့တရဲတကောင်လိုတောင်ခံစားရတယ်လို့ပြောပြခဲ့ပါတယ်။ຫນွေဥရာသီအတွင်းဓာတ်မတည့်မှုကြောင့်စိတ်ဖြစ်စီးမှုနဲ့မတက်မတာဖြစ်စေပေမဲ့လည်းမီကယ်လာဟာအခုဆိုရင်သူ့ရဲ့အခြေအနေကိုကျွမ်းကျင်စွာကင်တွယ်တက်လာပြီဖြစ်ပါတယ်။
When we're coming towards that springtime, it's making sure I have the right medications on deck, that I'm taking them at the right time, and that I'm on top of that so that my body is prepared to battle all of those.
ຫນွေ ဥရာဒီကိုချင်းကလာတဲ့အခါမှာကျမမှာတောက်တုံးဖို့လိုအပ်နိုင်မဲ့ဆေးဝါးတွေအသင့်ရှိနေဖို့လုပ်ပြီးတော့တင့်တော်တဲ့အချိန်မှာ မန်ကန်နဲ့ဆေးတောက်ပြီးကျမခန္ဓာကိုယ်ကိုတိုက်ထုတ်နိုင်ဖို့ပြင်ဆင်မှုတွေလုပ်ထားပါတယ်။လေးတိုက်နှုန်းအပေါ်မူတည်ပြီးတော့အိမ်ပတင်းပေါက်တွေကိုဘယ်အချိန်ဖွင့်ရမလဲ၊ဘယ်နေရာမှာဖွင့်ရမလဲဆိုတာကိုပါဆုံးဖြတ်ချက်တွေချရပါတယ်။ဒါမှမဟုတ်အဝတ်တွေကိုအပြင်လမ်းနာထက်အဝတ်60%မှအချောက်ခံလိုက်တာမျိုးတွေလုပ်ပါတယ်။ဒါဟာတူးတယောက်ချင်းစီအတွက်အဆင်ပြေနိုင်တဲ့နည်းလမ်းန စိုးရိမ်ရတယ်ဆိုရင်တင့်အနီနာကအထွေထွေကုဆရာဝန် GP ဒါမှမဟုတ်ဆေးဝါးပညာရှင် Pharmacist လို့ကျန်းမာရေးပညာရှင်တွေစီမှာဆေးဖက်ဆိုင်ရာအကြံဉာဏ်တွေရယူနိုင်ပါတယ်ဒေါက်တာ Duncan McKinnon ဟာ New South Wales ပြည်နယ်ကနေဒေသမှာ GP အဖြစ်အလုပ်လုပ်ကိုင်သူဖြစ်ပါတယ်နှွေဦးနဲ့နှွေရသည်အတွင်းမှာ Hay Fever နဲ့ဓာတ်မတည့်မှုကြောင့်ဖြစ်ရတဲ့ပန်းနာရင်ကျက်လို့အသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာတွေဟာသူတို့စေခံလုပ်ငန်းရဲ့လေးပုံတစ်ပုံလောက်ရှိတယ်လို့ပြောပါတယ်
The important thing to do is teach people, give them the information so that they can manage these conditions themselves. And if you teach them how to help themselves, how to avoid it and what to treat it with, and most of this is treated with over-the-counter medications so that they don't need to see...
လုံဆောင်ရမယ့်အရေးကြီးဆုံးအချက်လက်ကတော့လူတွေကိုသင်ကြားပေးဖို့သူတို့ကိုယ်တိုင်ဒီလိုအခြေအနေတွေကိုစီမံခန့်ခွဲနိုင်ဖို့အချက်လက်တွေပညာပေးမှုတွေလုပ်ဖို့ပဲလိုပါတယ်။သူတို့ကိုသူတို့ဘယ်လိုကူညီရမယ်ဘယ်လိုရှောင်ရှားရမယ်ဘာနဲ့ကုသရမယ်ဆိုတာကိုသင်ကြားပေးလိုက်ရင်အဆင်ပြေနိုင်ပြီးအဲ့ဒီဝေဒနာအများစုကိုဆရာဝန်လက်မှတ်မလို့ပဲဈေးဆိုင်ကနေအလွယ်တကူဝယ်လို့ရရှိနိုင်တဲ့ဆေးဝါး over the counter medication တွေနဲ့ကုသနိုင်တာကြောင့်သူတို့ဟာစီးရုံစီးခန်းတွေမှာတစ်ချိန်လုံးကျန်းမာရေးအကြံဉာဏ်တွေကိုရယူဖို့မလိုအပ်ပါဘူး။ပန်းနိုင်ရင်ကျတဲ့ပတ်သက်ပြီးအရေးကြီးဆုံးအချက်ကတော့ချောင်းဆိုးချင်းရင်ကျချင်းနဲ့အသက်ရှူရခက်ခဲချင်းတွေဖြစ်ပေါ်ရင်ပြီးတော့တင့်အတွက်ဒါကပထမဆုံးအကျင့်ဖြစ်ရင်တော့စီးရုံစီးခန်းတွေရဲ့ဆေးဘက်ဆိုင်ရာအကြံဉာဏ်တွေကိုရယူဖို့အကြံပြုထားပါတယ်။Antihistamines, ဓာတ်မတည့်မှုကိုတက်တာစေတဲ့ဆေးနဲ့ nasal spray, နှာခေါင်းဖြန်းဆေးတို့လိုဆေးဆိုင်တွေမှာအလွယ်တကူဝယ်ယူရရှိနိုင်တဲ့ဆေးဝါးတွေဟာ hay fever ရဲ့လက္ခဏာတချို့ကိုတက်တာစေနိုင်ပါတယ်။ဒါပေမဲ့ဒေါက်တာ McKinnon ကဖြစ်ပေါ်လာတဲ့လက္ခဏာတွေကိုတက်တာအောင်လုပ်တဲ့အပြင်လက္ခဏာတွေစတင်ဖြစ်ပေါ်ခြင်းကိုရှော့ချခြင်းဒါမှမဟုတ်ကာကွယ်ခြင်းနည်းတွေကိုလည်းထည့်သွင်းစဉ်းစားဖို့အရေးကြီးတဲ့အကြောင်းပြောသွားခဲ့ပါတယ်။
So both for hay fever and asthma, there are relievers and preventers. And the relievers mostly are in the form of an antihistamine or salbutamol for asthma, that's Ventolin. So they just relieve the problem for a short period of time.
Hay fever နဲ့ပန်းနာရင်ကြာနှမျိုးလုံးအတွက်သက်သာစေတဲ့ဆေးတွေနဲ့ကာကွယ်နိုင်တဲ့ဆေးတွေရှိပါတယ်။ Hay fever အတွက် antihistamine ဒါမှမဟုတ်ပန်းနာရင်ကြာအတွက် salbutamol Ventolin တို့လိုဆေးမျိုးတွေသုံးနိုင်ပါတယ်။အဲ့ဒါတွေကရေတိုအတွက်ဖြေရှင်းချက်တွေဖြစ်ပါတယ်။ Hay fever အတွက်Decongestants နှာခေါင်းပိတ်သက်သာစေတဲ့ဆေးတချို့ရှိပေမဲ့အဲ့ဒါတွေကတစ်ချိန်မှာတစ်ရက်ဒါမှမဟုတ်နှစ်ရက်ထဲပို့ပြီးတော့မတော့သုံးသင့်ဘူးလို့ပြောသွားခဲ့ပါတယ်။ကုသရေးအတွက်တင့် GP ဆရာဝန်ကနေဓာတ်မတည့်မှုကြောင့်ဖြစ်နေတဲ့ရောင်ရမ်းမှုတုတ်ပြန်မှုကိုတန်ပြန်ဖို့ corticosteroid ဆေးဝါးကိုအသုံးပြုဖို့အကြံပြုနိုင်ပါတယ်။ဥပမာအဖြစ် hay fever အတွက် intranasal corticosteroids ဒါမှမဟုတ်ဓာတ်မတည့်မှုကြောင့်ဖြစ်တဲ့ပန်းနာရင်ကြာအတွက် inhale corticosteroid လို့ဆေးဝါးတွေကိုပေးနိုင်ပါတယ
် The real management of these things is very very low dose steroids in a nasal spray or an oral spray that we might choose to use. If you use a steroid it takes a week to start to work because they're very low dose but you need to start taking it now so that in a week's timeyou're not suffering from the same.
အဲ့ဒီဆေးတွေမှာ steroids ပမာဏအင်မတန်နည်းပါတဲ့ဆေးတွေဖြစ်ပြီးအဲ့ဒါကိုနှာခေါင်းဖြန်းဆေးဒါမှမဟုတ်ခတွင်းဖြန်းဆေးအနေနဲ့အသုံးပြုနိုင်ပါတယ်။ steroid ကိုအသုံးပြုမယ်ဆိုရင်ပါဝင်မှုပမာဏနည်းတဲ့အတွက်တစ်ပတ်ကြာမှပဲစတင်အလုပ်လုပ်မှာဖြစ်ပါတယ်။ဒါကြောင့်နောက်တစ်ပတ်မှာအခုခံစားနေရတဲ့ဝေဒနာကိုမခံစားချင်တော့ရင်တော့အခုပဲအဲ့ဒါတွေကိုအသုံးပြုရမှာဖြစ်ပါတယ်။ဆေးအလုတ်စတင်မလုပ်တဲ့အတော်တွင်းမှာတော့ hay fever အတွက် antihistamine နှာခေါင်းဖြန်းဆေးကိုအသုံးပြုနိုင်ပြီးရေတိုအတွက်သက်သာမှုတွေဖြစ်စေနိုင်တယ်လို့ပြောသွားခဲ့ပါတယ်။ပမောက်ခလီကလည်းတူညီတဲ့အမြင်ရှိပြီးတော့ယောဂလက္ခဏာရဲ့ဆိုးဝါးမှုအနေအထားပေါ်မူတည်ပြီးဓာတ်မတည့်မှုတွေအတွက်ယောဂရှာဖွေစမ်းသပ်မှုနဲ့ကုသမှုတွေအမျိုးမျိုးရှိတယ်လို့ပြောပါတယ်။
You can get a referral to see a specialist like an allergist, immunologist, where we can do more specific testing like skin prick testing, for example, checking different allergen sensitizations, and we can offer something called immunotherapy.
Allergies, ဒါမတည့်မှုကိုအထူးပြုတဲ့လူဒါမှမဟုတ် immunologist, ခုခံအားစနစ်ကိုအထူးပြုတဲ့အထူးကုဆရာဝန်တွေနဲ့တွေ့ဆုံခွင့်ရဖို့ GP ဆရာဝန်တွေစီကနေညွှန်းဆယူပြီးသွားရောက်နိုင်ပါတယ်။သူတို့ကပိုမိုတိကျတဲ့စမ်းသပ်မှုတွေပြုလုပ်ပြီးဥပမာအားဖြင့်အရေးပြားဖောက်စမ်းသပ်ခြင်းတွေစတဲ့ဒါမတည့်မှုဖြစ်စေတဲ့အရာရှိမရှိစစ်ဆေးမှုတွေလုပ်နိုင်ပါတယ်။ဒါအပြင်ကိုခံအားကုထုံးလို့ခေါ်တဲ့ကုသမှုတွေလည်းလုပ်ပြီးနိုင်ပါတယ်။ဒါမတည့်မှုဖြစ်စေတဲ့ရလို့ထင်ရတဲ့အရာတွေကိုသင်ကိုထိတွေ့စေပြီးအဲ့ဒီလိုအရာတွေနဲ့ထိတွေ့ဆန်းသတဲ့အခါမှာလွန်ကဲတဲ့တုံ့ပြန်မှုမဖြစ်စေဖို့အတွက်ကိုခံအားစနစ်ကိုခံစားလွယ်မှုရော့ချစေခြင်းဒါမှမဟုတ်ထိတွေ့တဲ့အရာနဲ့အသားကျစေဖို့အတွက်သေးငယ်တဲ့ပမာဏနဲ့နည်းနည်းစီထိတွေ့မှုလုပ်စေတဲ့နည်းလမ်းမျိုးဖြစ်တယ်လို့ရှင်းပြထားပါတယ်ပမောက္ခလီကလေထဲမှာရှိတဲ့ဝိုးမှုပမာဏကနေ့စဉ်ပြောင်းလဲနိုင်တယ်လို့ပြောပါရယ်ဒါတွေကိုသိနိုင်ဖို့အတွက်ဝိုးမှုပမာဏ pollen count နဲ့ဝိုးမှုနဲ့ပတ်သက်တဲ့ခန့်မှန်းချက် forecast တွေလည်းရှိပြီးအွန်လိုင်းပေါ်မှာဒါမှမဟုတ် mobile app တွေကနေတစင်အဲ့ဒီအချက်လက်တွေကိုရယူနိုင်တယ်လို့ပြောပါရယ်
So they can help predict if it's going to be a very bad pollen day so often it gets graded like mild, moderate, severe, extreme.So if you know it's going to be an extreme pollen day and you're susceptible
အဲ့ဒီလိုအချက်လက်တွေကဝူမုံထူးထူးကဲကဲများမဲ့နေ့ဖြစ်နိုင်မဖြစ်နိုင်ဆိုတာကိုခန့်မှန်းဖို့ကူညီပေးနိုင်ပါတယ်။အများအားဖြင့်ဝူမုံအဆင့်သတ်မှတ်ချက်တွေရှိပြီးဥပမာအနေငယ်အဆင့်အလဲအလအဆင့်ပြင်းထန်နဲ့အလွန်ပြင်းထန်အဆင့်စသဖြင့်ဝူမုံအဆင့်သတ်မှတ်ပေးထားပါတယ်။ဒါကြောင့်ဝူမုံအလွန်များတဲ့နေ့ဖြစ်မယ်ဆိုတာသိပြီးသင့်အနေနဲ့ဝူမုံများတဲ့ဒဏ်ခံနိုင်ရည်မရှိဘူးဆိုတာကိုသိရင်တော့အိမ်အပြင်မှာနေထိုင်သွားလာတာမျိုးတွေရှော့ချတာမျိုးလုပ်နိုင်တယ်လို့ပြောသွားခဲ့ပါတယ်ဓာတ်မတည့်မှုအဖြစ်များတဲ့နှွေဦးရာသီအတွင်းမှာသတိထားသင့်တဲ့တခြားရာသီဥတုဖြစ်ရတွေလည်းရှိနိုင်ပါတယ်။အဲ့ဒီအထက်မှာ Thunderstorm Asthma ဖြစ်စဉ်လည်းတစ်ခုပါဝင်ပါတယ်။ဝုန်းမုံများတဲ့နေ့မှာမိုးအုပ်လေးတိုက်မှုတွေဖြစ်ပေါ်တဲ့အနေအထားမျိုးဖြစ်တယ်လို့ဒေါက်တာ McKinnon ကပြောပါတယ်
။ So it's a perfect storm so to speak. Thunderstorm asthma is that perfect match of humidity, warmth, season and wind. And it causes a massive release of pollen into the air from all of the trees.
So thai sa ya di utu twe ya di utu nwe twe mu utu ya di ne le ani a cha chang di pi pi song ne paung sat mu re phit pi ai ga ni wo mong nwe le thu the ma a sat ma tan mya pi ro a the shu ya khet khe si de thunderstorm s ma phit si da ba tip pin nwe ne myet pin nwe a long ga wo mong nwe ha le the ko ta chain ne thau lut lite de ani tha myo phit de lo shin pya tha ba de ဓာတ်မတည့်မှုနဲ့ပန်းနာရင်ကြမှုကိုခံစားရလွယ်သူတွေအနေနဲ့အဲ့ဒီလိုရာသီဥတုဖြစ်စဉ်အတွင်းပြရင်းပေါက်တွေတကားပေါက်တွေကိုပိတ်ချထားဖို့အပြင်ထွက်တာမျိုးကိုရှောင်ရှားဖို့နဲ့မဖြစ်မနေထွက်ရမယ်ဆိုရင်နေကာမျက်မှန်နဲ့မျက်နှာဖုံးတပ်ဆင်ဖို့ဒေါက်တာမက်ကနန်ကအကြံပြုထားပါတယ
် In terms of asthma which can be life threatening it's really important that the diagnosis is made and that you become familiar with the treatment strategiesIf you're finding it difficult to breathe, really difficult to breathe, you call an ambulance.
အသက်အရွယ်ဖြစ်စေနိုင်တဲ့ပန်းနာရင်ကျနဲ့ပတ်သက်လာရင်တော့ယောဂါရှာဖွေဖို့ထုတ်ခြင်းနဲ့ကုသချင်းနည်းဗျူဟာတွေကိုကောင်းစွာသိနာလည်ဖို့ကအရေးကြီးပါတယ်။အသက်ရှူရခက်ခဲနေရင်လူနာတင်ရင်ကိုခေါ်ရပါမယ်။ဒါမှမဟုတ်အရေးပေါ်ကုသရေးဆေးခန်း Urgent Care Clinic ဒါမှမဟုတ် GP ဒါမှမဟုတ်ဆေးရုံတွေကိုသွားသင့်တယ်လို့လည်းပြောသွားခဲ့ပါတယ်။ပမောက်ခလီကလည်းနှွေးဥရသည်အတွင်းဖြစ်တတ်တဲ့ဓာမတဲမှုတွေအတွက်ကြိုတင်ပြင်ဆင်ထားခြင်းကကောင်းမွန်တဲ့စီမံခန့်ခွဲမှုအစီအစဉ် management plan ရှိခြင်းကိုဆိုလိုတယ်လို့ထပ်လောင်းပြောဆိုထားတဲ့အကြောင်းရေးထားတဲ့ Field to Sec ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပ
ါ SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီစက်တန်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ